မရိကန်ပြည်တော်စုဟာ INF လို့ဒုဗောက်ခေါ်တဲ့တာလပစ်ညူကလီးယားလက်နက်များဆိုင်ရာသဘောတူစာချုပ်ကနေဒီကနေ့နှုတ်ထွက်လိုက်ပါပြီ။ရုရှားကသူတို့ရဲ့ဒုံးကျည်အစ်စ်တွေကိုဖျက်ဆီးဖို့ငြင်းဆန်ပြီးတဲ့နောက်အမေရိကန်ကလည်းညူကလီးယားဒုံးကျည်အစ်စ်တွေထုတ်မှဖြစ်တဲ့အတွက်အခုလို INF စာချုပ်ကနေနှုတ်ထွက်လိုက်တာပါ။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကရုရှားနိုင်ငံဟာစာချုပ်ကိုချိုးဖောက်ပြီးထုတ်ထားတဲ့ SSC-8 ဒါမှမဟုတ် 9M729 မြေပြင်ကဖြစ်တဲ့ဒုံးကျည်တွေကိုဖျက်ဆီးပြီးစာချုပ်ကိုလိုက်နာတယ်ဆိုတာအပြည့်အဝသက်သေပြတာမျိုးမလုပ်ခဲ့ပါဘူး။စာချုပ်ပျက်စီးသွားရတဲ့ပေါ်ရုရှားမှာပဲလုံးဝတာဝန်ရှိပါတယ်လို့ပြောပါတယ်။အမေရိကန်ပြည်တော်စုအနေနဲ့ရုရှားကရည်ရွယ်ချက်ရှိရှိချိုးဖောက်ထားတဲ့သဘောတူညီချက်မှာဆက်ပါနေမှာမဟုတ်ပါဘူး။စာချုပ်ကိုဖောက်ပြက်ပြီးဒုံးကျည်တွေထုတ်လို့ဖြန့်ချထားတာဟာအမေရိကန်နဲ့မဟာမိတ်တွေမိဖက်နိုင်ငံတွေကိုတိုက်ရိုက်ချင်းချောင်းမှုတစ်ခုဖြစ်လာနေတာနဲ့အမျှစာချုပ်ကိုရုရှားကလိုက်နာမှုမရှိတာဟာအမေရိကန်ရဲ့အမြင့်မားဆုံးအကျိုးစီးပွားတွေကိုထိခိုက်စေပါတယ်လို့ဝန်ကြီးပွန်ပေယိုကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။စီးရီးကာလာကချုပ်ဆိုခဲ့တဲ့သမိုင်းဝင် INF သဘောတူညီချက်ကိုအစားထိုးဖို့နောက်ထပ်သဘောတူညီချက်တစ်ခုရနိုင်မယ်လို့မျှော်လင့်နေကြောင်းသမ္မတဒေါ်နယ်ထရမ့်ကတော့ပြောထားပါဗျာ။